Facebook နဲ့ Instagram လူမှုကွန်ရက်တွေပေါ်ကမြန်မာစစ်တပ်ရဲ့စာမျက်နှာတွေကို Facebook ကုမ္ပဏီကပိတ်ပင်လိုက်ပါတယ်။ဒါအပြင်စစ်တပ်ထိန်းချုပ်တဲ့သတင်းမီဒီယာလုပ်ငန်းတွေအားလုံးနဲ့စစ်တပ်နဲ့ဆက်နွယ်သမျှစီးပွားရေးလုပ်ငန်းတွေရဲ့ကြော်ညာအားလုံးကို Facebook နဲ့ Instagram တို့ပေါ်ကိုတင်လို့မရအောင်လို့တားမြစ်ပိတ်ပင်လိုက်တယ်လို့ February 24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။Facebook အနေနဲ့မြန်မာနိုင်ငံကအခြေအနေကိုအရေးပေါ်အခြေအနေဖြစ်ဆက်လက်ကင်တွယ်နေပြီးတော့ Facebook သုံးစွဲနေသူတွေနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးအတွက်ပို့ပြီးကြေကြေပြန့်ပြန့်အာရုံစိုက်လုပ်နေတယ်လို့အဲ့ဒီကြေညာချက်ထဲမှာပြောထားပါတယ်။စစ်တပ်ကအာဏာသိမ်းတဲ့ February 1ရက်နေ့ကစလို့တည်ကြည်စီတဲ့အထိအကြမ်းဖက်လုပ်ရပ်တွေလုပ်ခဲ့တာကြောင့်အခုလိုမျိုးတားမြစ်ပိတ်ပင်မှုတွေလုပ်ဖို့လိုအပ်တယ်လို့ Facebook ရဲ့ blog post မှာလည်းရေးသားထားပါတယ်။တက်မတော်ကို Facebook နဲ့ Instagram ဆက်သုံးခွင့်ပေးထားရင်အန္တရာယ်သိမ့်ကြီးတယ်လို့ယုံကြည်ကြောင်းရှင်းသားဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူ၂ယောက်မန္တလေးမြို့မှာ February 20ရက်နေ့တုန်းကတေဆုံးခဲ့ပြီးနောက်မှာလည်းတက်မတော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖယ်ရှားခဲ့ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလုံဆော်ရဆိုတဲ့စီကံကိုအကြိမ်ကြိမ်ချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရကပြောကြားခဲ့ပါတယ်။